အမေဇုန်ဒေတာတွင်တရားဟောဆရာရှာပါနေတဲ့အတွက်အိမ်တော်ပြုပြီးတဲ့အမျိုးသားတွေကိုတိုက်ခါတော့အာဏာပေးဖို့တောင်းဆိုချက်ကိုပေါ်ဟမင်းကြီးဖရန်စစ်ကဗုဒ္ဓနဲ့မှာပယ်ချလိုက်ပါတယ်။ဒါဟာပေါ်ဟမင်းကြီးအဖြစ်ခန့်အပ်ခံရပြီးတဲ့နောက်ပိုင်းသူ့အတွက်အကြီးမားဆုံးသောဆုံးဖြတ်ချက်လည်းဖြစ်ပါတယ်။လက်တင်အမေရိကန်ဖုန်းတော်ကြီးတွေကပြီးခဲ့တဲ့နှစ်မှာတင်သွင်းခဲ့တဲ့အဲ့ဒီအဆိုပြုချက်ဟာတရားဟောဆရာတွေအနေနဲ့အိမ်တော်ပြုခွင့်မရှိဘူးလို့ရာဇဝတ်ပေါင်းများစွာယုံကြည်ထားခဲ့တဲ့တိတ္တသမ3ဘီလီယံရှိတဲ့ရိုမန်ကက်သလစ်ဘာသာဝင်တွေအကြားစိုးရိမ်စရာဖြစ်စေခဲ့ပါတယ်။အပြန်အလှန်ညှဉ်းပန်းမှုတွေနဲ့ဗာတီကန်မှာကျင်းပတဲ့ဆွေးနွေးပွဲအတွင်း128မဲ50တမန်နဲ့မဲခွဲဆုံးဖြတ်ပြီး3လအကြာမှာပေါ်ဟမင်းကြီးဖရန်စစ်ကသူ့ရဲ့သဘောထားကိုကြေညာချက်ထုတ်ပြန်လိုက်တာပါ။ဖူထိုးနေကထုတ်ပြန်တဲ့32မျက်နှာပါကြေညာချက်ထဲမှာလက်တင်အမေရိကန်ဖုန်းတော်ကြီးတွေအဆိုပြုထားတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။အဲ့ဒီအဆိုပြုချက်အရာအသက်အရွယ်ကြီးရင်နေပြီးမိသားစုနဲ့တည်ငြိမ်စွာရှိနေပြီးဝေးလံခေါင်ဖျားတဲ့ဒေသတွေမှာကက်သလစ်တိုင်ဝမ်အတွက်ခေါင်းဆောင်အဖြစ်ယက်တီပြနိုင်တဲ့ဖုန်းတော်ကြီးမဟုတ်သေးတဲ့ဒီကန်တွေကိုတိတ်ခါတော်ရဖုန်းတော်ကြီးတွေအဖြစ်ခတ်အပ်တာဝန်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။